ဟောင်ကောင်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ဆန္ဒပြမှုအတွင်းကားပါကင်အမြင့်ပေါ်ကပြုတ်ကျတဲ့ဆန္ဒပြတက္ကသိုလ်ကျောင်းသားတယောက်ဒီကနေ့သေဆုံးသွားပါတယ်။ဟောင်ကောင်သိပ္ပံနဲ့နည်းပညာတက္ကသိုလ်ကအသက်22နှစ်အရွယ်ကျောင်းသား6ဆာလော့တယောက်ပါကင်ထဲမှာတွေးအိုင်ကြားမင်းညောနေတာကိုတနင်္လာနေ့မနေ့အစောပိုင်းကတွေးရှိခဲ့ပြီးတဲ့နောက်ဆေးရုံတင်ခဲ့တာဖြစ်ပါတယ်။ကောင်လုံးကျွန်းကဆန္ဒပြပွဲတွေအတွင်းအဲ့ဒီကားပါကင်နားမှာရဲတွေနဲ့ဆန္ဒပြသူတွေအထီးကျုံဖြစ်ခဲ့ပါတယ်။ရဲတွေကိုအရာဝတ္ထုတွေနဲ့ပစ်ပောက်တဲ့ဆန္ဒပြသူတွေကိုရဲတွေဘက်ကမျက်ရည်ယိုပုံးတွေနဲ့လူစုခွဲခဲ့ပါတယ်။တည်ဆုံးသွားတဲ့ကျောင်းသားချောင်းဘလို့ကြောင့်ကားပါကင်အရင်းကနေပြုတ်ကျတယ်လဲဆိုတာအတိအကျမသိရပါပေမဲ့မျက်ရည်ယိုပုံးတွေရှောင်ရင်းနဲ့ပြုတ်ကျခဲ့ပုံရတယ်လို့ဟောင်ကောင်ကလာတဲ့သတင်းတွေကပြောပါတယ်။ရဲတွေနောက်ကလိုက်လို့ကျောင်းသားထွက်ပြေးရင်ပြုတ်ကျတေဆုံနေဆိုရဲပြောကြမှုကိုတော့ဟောင်ကောင်ရဲတပ်ဖွဲ့ကညင်းဆိုပါတယ်။သူဘယ်လိုကြောင့်တေဆုံခဲ့တယ်ဆိုတာအပြည့်အဝစုံစမ်းသွားမယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူကသတင်းစာရှင်းလင်းပွဲမှာဒီကိစ္စကတိပေးသွားပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေကိုဦးဆောင်လှုပ်ရှားသူတယောက်ဖြစ်တဲ့ဂျော်ရှွာဝေါင်းကဝန်ထမ်းချင်းအထိတ်မှအမဲရောင်တွေဝေချဖို့ဟောင်ကောင်မြို့ကန်တွေကိုတိုက်တွန်းထားပါတယ်။ဆန္ဒပြကျောင်းသားတေဆုံသွားတဲ့သတင်းထွက်လာပြီးနောက်မှာပဲဟောင်ကောင်တော်ဝမ်းမှာအောက်မေ့ချင်းအထိတ်မှအခမ်းအနားတွေကျင်းပမိကြပါတယ်။